မြန်မာနိုင်ငံကငွေရမှောင်ခိုခိုင်းတဲ့အတွက်ငွေကြေးခဝါချပေးနေသူတွေအဖြစ်တန်လျာရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကနေရာတစ်ခုကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကအေးမှာပါ။ဘန်ကောက်မြို့မင်ဘူရီရပ်မှာငွေရစေးမှောင်ခိုသူတွေအတွက်ငွေကြေးခဝါချနေတဲ့အဓိကကွန်ရက်တစ်ခုကိုထိုင်းရနာပိုင်းတွေကဝင်ရောက်စီးနှင်ပြီးငွေကြေးအမြောက်များနဲ့တန်လျာရှိသူအမျိုးသမီးတဦးကိုလည်းဖမ်းဆီးလိုက်တာပါ။မနေ့တုန်းကစီးနှင်ရှာဖွေရမှာထိုင်းဘတ်ငွေ186တန်းကျော်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းခဲ့ကြောင်းကိုလည်းထိုင်းနိုင်ငံမူရစေဝါထိတ်ချုပ်ရေးအဖွဲ့ရဲ့အကြီးအကဲဝီချိုင်းချိုင်ရမွန်ကသတင်းထုတ်တွေကိုပြောပြခဲ့ပါတယ်
။แล้วก็เราพบหลักฐานว่าบริษัทนี้เขาไม่ได้ใช้ชื่อของเขาแต่ที่เราสอบสวนเนี่ยเขาเข้ามานี่บ่อยครั้งซึ่งตรงนั้นก็มีการโอนเงินไปบัญชีเดียวกันเนี่ยกับที่นี่ในต่างในประเทศเพื่อนบ้าน
စီနေချဖွေခဲ့တဲ့လုပ်ငန်းဟာငွေရစေဝါမှောင်ခိုရာကနေတရားမဝင်ရရှိတာတဲ့ငွေမဲတွေကိုခဝါချပေးနေသူတွေဖြစ်ကြောင်းနဲ့မြန်မာနိုင်ငံဘက်ကငွေရမှောင်ခိုသမားတွေကိုငွေကြေးလွှဲပြောင်းပေးနေသူတွေဖြစ်ကြောင်းပြောဆိုသွားတာပါ။အာဏာပိုင်တွေဖမ်းဆီးတဲ့အချိန်မှာမြန်မာနိုင်ငံဘက်ကဗန်စင်းတွေကိုထိုင်းဘတ်ငွေဘတ်တန်း 2,000 ကျော်လွှဲပြောင်းပေးပြီးဖြစ်တာကိုလည်းစစ်ဆေးတွေ့ရှိခဲ့ကြောင်းကိုလည်းပြောပါရယ်။အမေရိကန်ဒေါ်လာ3သန်းကိုလည်းတွေ့ရှိသိမ်းဆည်းခဲ့ပြီးစယုံပိုင်ရှင်အမိခန္ဓာသူတရုတ်နယ်ဘွားအသက်34နှစ်အရွယ်ထိုင်းနိုင်ငံသူလင်ကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမူရစေဝါနေနေရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးမိတဲ့ငွေတွေကိုတော့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကတဆင့်မြန်မာနိုင်ငံတွင်းကိုပါဆယ်စနစ်နဲ့ပို့ဖို့ပြင်ဆင်နေတာဖြစ်ကြောင်းကိုလည်းဝေခံထွက်ဆိုခဲ့တယ်လို့လည်းထိုင်းရနာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေကဖော်ပြကြပါတယ်။မနေ့တုန်းကတနေ့တည်းမှာပဲဘန်ကောက်နွန်ထဗူရီနဲ့ချင်းမိုင်တက်ခရိုင်မဲဆောက်စတဲ့နေရာ73ခုကိုဝင်ရောက်ရှာဖွေခဲ့ပြီးမူရစ်ကွန်ရက်နဲ့ဆက်နွယ်နေသူ71ဦးဖမ်းမိခဲ့ပေမဲ့2ဦးကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားခဲ့တာကြောင့်ဖမ်းဝန်းလန်းထုတ်ထားတယ်လို့လည်းဆိုပါရယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံအပါအဝင်အရှိန့်နဲ့အရှိတောင်အာရှဒေသတွေမှာမူရစ်စေဝါမှောင်ခိုမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးဒီနှစ်ထဲမှာတော့မီတာဖက်တမင်စိတ်ကြွမှောင်ခိုမှုက67ဘီလီယံအထိရှိခဲ့တယ်လို့လည်းကုလသမဂ္ဂကမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံ UNODC ကခန့်မှန်းထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။